မြန်မာနိုင်ငံကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာနောက်ထပ်နှစ်လကြာအပြစ်ခတ်ရဲဆဲသွားမယ်လို့မြန်မာတပ်မတော်ကဒီကနေ့ကြေညာလိုက်ပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့ဇွန်လ30ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့တိုင်းပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တပ်မတော်အနေနဲ့ထိရောက်စွာဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးတော့အပြစ်ခတ်ရဲဆဲကိုနောက်ထပ်နှစ်လတိုးမြင့်ပြီးလာမယ့်ဩဂတ်လ31ရက်နေ့ထိရဲဆဲလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်ဒါပြင်ဒေသခံတိုင်းဒေသပြည်သူတွေရဲ့ငြိမ်းချမ်းရေးမျှော်လင့်ချက်ငြိမ်းချမ်းရေးမှာပါဝင်လုပ်ကိုင်နေတဲ့သက်ဆိုင်ရာအဖွဲ့အစည်းတွေငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအခုထပ်ပိုပြီးရုံရုံကြီးကြီးလုပ်ကိုင်နိုင်ဖို့အတွက်အခုလိုလှုပ်ဆောင်လိုက်တာဖြစ်တယ်လို့ပြောပါတယ်ဒီစတိုင်း၅ခုကတော့မြောက်ပိုင်းတိုင်းအရှေ့မြောက်ပိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းတိုင်းနဲ့ရှီရီဂန်တိုင်းစစ်ဌာနချုပ်နယ်မြေတွေဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့2018ဒီဇင်ဘာလကစပြီးမြန်မာစစ်တပ်ဘက်ကနှစ်ကြိမ်တိုင်းတိုင်းတစ်ဖက်သက်အပြစ်ခတ်ရဆဲခဲ့တာကြောင့်ဒါဟာတတိယအကြိမ်မြောက်အပြစ်ခတ်ရဆဲတာလည်းဖြစ်ပါတယ်ဒီလိုအပြစ်ခတ်ရဆဲမှုတွေရှိခဲ့ရင်ပဲလေရမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တော့မကြာခဏဆိုလိုတိုက်ပွဲတွေလည်းဖြစ်ပွားတာတွေရှိခဲ့ပါတယ်ဒါပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တချို့နေရာတွေမှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ A တို့ကြားတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်အချိန်တည်းမှာပဲပြည်ထောင်စုငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးဘုဌာန UPDJC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဒီကနေ့မှတွေ့ဆုံခဲ့ကြပြီးတော့မကြာခင်သတင်းပတ်တွေအတွင်းဆွေးနွေးမှုတွေဆက်လုပ်ဖို့အစီအစဉ်ရှိတယ်လို့ဒီကနေ့ဆွေးနွေးပွဲမှာပါဝင်ခဲ့သူတဦးက VOE ကိုပြောပါရယ်။ဒါပေမဲ့ဘယ်နေ့ဘယ်နေရာဘယ်ချိန်မှာတွေ့မယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးခင်ဗျာ။